ပြည်သူ့လွှတ်တော်မှဆွေးနွေးဖို့ပြင်ဆင်နေတဲ့ရက်ကြီးဥပဒေမူကြမ်းမှာအသက်16နှစ်ပြည့်ပြီးတဲ့သူတိုင်းမဲပေးပြီးအုပ်ချုပ်ရေးမှုကိုရွေးချယ်ခွင့်ရရည်နဲ့အစည်းအဝေးတိုင်ကြားရေးစနစ်ပယ်ဖျက်ပေးရေးအပါအဝင်အချက်ပေါင်း10ချက်ကိုအရက်ဖက်အဖွဲ့အစည်းပေါင်း60ကျော်ကတောင်းဆိုခဲ့ကြပါတယ်။အမျိုးသားလွှတ်တော်မှတတိယအကြိမ်ပြင်ဆင်ပြီးအတိပြုထားတဲ့ဒီဥပဒေကြမ်းမှာအရက်ဖက်လူအဖွဲ့အစည်းတွေတောင်းဆိုထားတဲ့အချက်တချို့လည်းပါဝင်ခဲ့ပါတယ်။အပြည့်အစုံကိုတော့ကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာတတိယအကြိမ်မြောက်ပြင်ဆင်ပြီးအမျိုးသားလွှတ်တော်မှအတည်ပြုလိုက်တဲ့ရက်ွက်ဒါမှမဟုတ်ကြီးရွာအုပ်စုအုပ်ချုပ်ရေးဥပဒေကြမ်းကိုပြည်သူ့လွှတ်တော်မှထပ်မံဆွေးနွေးသွားဖို့ရှိပါတယ်။အဓိကအားဖြင့်တော့လူခွင့်ရင်းတွေကနိုင်ငံသားတွေရဲ့ခွင့်ရင်းတွေပါမကန့်ညီတဲ့အစင်းတိုင်ရတဲ့ဥပဒေပုံမှန်တွေကိုပယ်ဖျက်ပေးရတဲ့ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်ရာမှာလူထုကတိုက်ရိုက်ရွေးချယ်တင်မြှောက်ခွင့်ရရည်နဲ့အသက်16နှစ်ပြည့်ပြီးတဲ့သူတိုင်းအုပ်ချုပ်ရေးမှုအားမဲပေးရွေးချယ်ခွင့်ပြုဖို့တောင်းဆိုလိုက်တာပါ။
ဒီအသက်16နှစ်ပြည့်ပြီးသူတိုင်းဟာနိုင်ငံသားတွေကရောက်ရှင်းနေတိုင်းကမဲပေးထိုင်ခွင့်ရှိမှသာလေဒီသက်ဆိုင်ရာဒေသမှာရှိနေဝေကောက်ခံရတယ်သူကပြောင်းဝင်မှုတောင်းမှုပုံများလာမှလည်းသူ့ဝေကောက်ခံတာကတိမ်တယောက်မဟုတ်ပဲနဲ့အိမ်ကိုအိမ်သားတိုင်းကသူ့ရဲ့သဘောဆန္ဒအရာကိုကောက်ခံထားတယ်ဆိုတော့ခံစားချက်ကတော့ပြောရမယ်ဆိုရင်တာဝန်ခံမှုလည်းပုံများလာမယ်ကိုစားပြုမှုတွေလည်းပုံကြီးဆင်းရဲလာမယ်ဒီလိုတော့တော့ဒါကိုတိုက်တွန်းလို့ဆိုရဲအိမ်အောင်စီလို့မဟုတ်အသက်16နှစ်ပြည့်ပြီးသူတိုင်းဆိုရဲတခန်းချက်ကလည်းပြောတနည်းပြောရရင်ခက်မှန်ကန်ကတမှုရှိနေလုံးပါပဲဆိုတော့လူငယ်လူငယ်ရဲ့ right to vote မြို့သမီးတွေရဲ့ဒီမြို့ကောက်ခွဲတွေမှာဝင်လင်းစွာဝင်ရောက်သူ့ရဲ့သဘောဆန္ဒအတိုင်းဝင်ရောက်ခိုင်ခွင့်ပေါ့နော်ဝင်ရောက်ပါဝင်ခိုင်ခွင့်တွေနဲ့ကတ်သက်ပြီးသားဖြစ်နေတယ်ဒီဘက်ကြောင့်တို့မတို့ဒီသူတို့မဲပေးခိုင်ခွင့်မဆုံးရှုံးရအောင်အသက်16နှစ်ပြည့်ပြီးသူတိုင်းကတိမ်တယောက်မဟုတ်ပဲနဲ့အကုန်လုံးမဲပေးခိုင်ခွင့်ရှိဖို့တောင်းဆိုကြရရှိတယ်နိုင်
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကလှုံ့ဆော်ရင်းမှုမတ်တင်စာရှင်းလင်းရေးကဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ရက်ကြီးဥပဒေပြင်ဆင်ရေးပူးပေါင်းအဖွဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးသွားဖို့လွှတ်တော်ကိုယ်စားလှယ်30ကျော်ရှိပြီးဘယ်အချိန်ဆွေးနွေးသွားမလဲဆိုတာကိုတော့ပြောဆိုမထားပါဘူးဒါပေမဲ့လို့ပြည်သူ့လွှတ်တော်မှဆွေးနွေးမဲ့အခါကျရင်အစင်းတိုင်ကြားမှုနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြန်လည်ထည့်သွင်းသွားမယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်မြန်မာပြည်မှာနှစ်ပေါင်း100ကျော်ကျင်းသုံးလာခဲ့တဲ့ဒီဥပဒေပုံမှန်တွေကိုအမျိုးသားလွှတ်တော်မှဆွေးနွေးခဲ့တော့ကလည်းလုံခြုံရေးအခြေအနေကြောင့်ဒီပုံမှန်တွေကိုဆက်လက်ကျင်းသုံးသွားဖို့တက်မရတာကုစလေဘက်ကဆွေးနွေးခဲ့တာပါဒါပေမဲ့လို့မဲရည်အတွက်ပေါ်မူတည်ပြီးအမျိုးသားလွှတ်တော်မှတော့ဒီဥပဒေပုံမှန်တွေကိုပယ်ဖျက်နိုင်ခဲ့ပါတယ်အမျိုးသားလွှတ်တော်မှပြင်ဆင်ဖွဲ့စည်းလိုက်တဲ့ရက်ကြီးဥပဒေမူကြမ်းမှာအရက်ဖက်လူဖွဲ့စည်းတွေကတောင်းဆိုထားတဲ့အချက်လက်တချို့ပါဝင်တယ်လို့ဒါနရှိဆောင်မြန်မာရဲ့ Project Director ကိုမြင့်မင်းဦးကပြောပါတယ်
ကျွန်တော်6လပိုင်း3ရက်နေ့မှာဆိုရင်အမျိုးသားလွှတ်တော်မှာဒီရက်ကြီးဥပဒေတတိယပြင်ပြင်တဲ့ဥပဒေကြမ်းအတည်ပြုပါတယ်။အဲ့အတည်ပြုတဲ့အခါမှာလည်းပုံမှန်ပေါင်း19ခုပါတယ်။ကျွန်တော်ပုံမှန်ဖွဲ့အနေနဲ့ပြောမှဆိုပုံမှန်ဖွဲ့32ခုပါတယ်နော်။အဲ့မှာကျွန်တော်တို့ရက်ဘက်ဖွဲ့စည်းတွေဒီလိုဥပဒေကြမ်းပုံစံနဲ့တွေ့တဲ့အခါမှာတောင်းဆိုတဲ့အချက်ကျွန်တော်တူညီတဲ့အချက်ဆိုတော့12ချက်ပါနော်။ကျွန်တော်တောင်းတဲ့အချက်ကလည်း12ချက်ပါပါတယ်။ကျွန်တော်လည်း12ချက်ဒါပေမဲ့ကျွန်တော်တို့တောင်းဆိုတာအပြည့်အဝကျွန်တော်ပါတယ်လို့ပြောလို့မရသေးဘူး။ကျွန်တော်တောင်းဆိုတဲ့အချက်ကတူညီတဲ့အချက်ဆိုကျွန်တော်တို့12ချက်ရှိပါတယ်။
ရကြေးဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးအတူပြုသွားရင်ပြည်ထောင်စုလွှတ်တော်ကိုပြေးဖို့ရမှာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှအတူပြုပြဋ္ဌာန်းပြီးသွားရင်တော့ဒီဥပဒေကိုလူထုကြားပုံမသိရှိမှုရရှိစေဖို့တိုက်တွန်းသွားမယ်လို့မတင်စာရှင်လေးကပြောပါတယ်။ဥပဒေ
ကအတူပြုတာအကဲပြီဆိုရင်ဒီဥပဒေကိုကျွန်တော်တို့ဒီပြည်သူလူထုကိုပြန်လဲချပြရမှာဖြစ်ပါတယ်။ဒီဥပဒေရဲ့အားနည်းချက်အားခါချက်ကိုပြန်လဲလုံးတက်ပြည့်ခါမှာထပ်မံပြင်ဆင်ဖို့လည်းကျွန်တော်တို့ကျိုးစားရလဲကျိုးစားရမှာပေါ့နော်။ဒါဥပဒေဆိုတော့ဘယ်တော့မှပတ်သက်မဖြစ်နေဘူးဆိုတော့ကျွန်တော်ထပ်မံပြင်ဆင်ဖို့အတွက်လည်းကျွန်တော်ထပ်ပြီးတော့တိုက်တွန်းသွားဖို့လည်းရှိတယ်။ဆိုတော့ငယ်စဉ်ကအတီတီကဒီဥပဒေအသစ်ဖြစ်လာတဲ့ဥပဒေရဲ့ပြည်သူလူထုတင်းတင်းကြပ်ကြပ်တဲ့အဆင့်တွေကိုကျွန်တော်ဝင်ပြသွားဖို့လည်းရှိရဲ။နောက်ရေကောက်ပွဲတွေကလည်းထပ်မံဖြစ်ပေါ်လာတယ်ဆိုရင်ဒီရေကောက်ပွဲတွေမှာကျွန်တော်ရပ်ဖက်ဖွဲ့စည်းရေးနေတဲ့ပြည်သူလူထုတင်းတင်းကြပ်ကြပ်တဲ့ဗိုလ်ဓာတ်ဖူတေးရှင်းရေကောက်ပွဲအသိပညာပေးရတယ်။နောက်ရေကောက်ပွဲစောင့်ကြည့်နေလာတာတွေနောက်ဝေးချက်ခံရတဲ့ဒီအုပ်ချုပ်ရေးမှုတွေရဲ့လုံလောက်ဆောင်မှုတွေဆောင်ရွက်ချက်တွေကိုကျွန်တော်တို့ဒီလေ့လာဆောင်ကြည့်ရဲ့ပုံစံမျိုးလုံဆောင်သွားဖို့လည်းဟာရာထားတာရှိပါ
ရကြေးဥပဒေပြင်ဆင်ရေးပူးပေါင်းအဖွဲ့အနေနဲ့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ဥပဒေမူကြမ်းကော်မတီတွေနဲ့တွေ့ဆုံပြီးဒီဥပဒေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ဒါ့အပြင်ရကြေးဥပဒေနဲ့ပတ်သက်လို့ရန်ကုန်တိုင်း၊ပဲခူးတိုင်း၊မကွေးတိုင်း၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာပြည်တဝန်းလူထုတွေ့ဆုံရှင်းလင်းပွဲ18ပွဲလောက်လုပ်ခဲ့ပါတယ်။လက်ရှိကျင်းသုံးနေတဲ့ရကြေးဥပဒေမှာပြင်ဆင်ချက်25ချက်ပယ်ဖျက်တင်တာ12ချက်နဲ့ဖြစ်ဆွဲရေးဆွဲတင်တဲ့အကြောင်းအရာ12ချက်ပါဝင်တယ်လို့ရက်ဖက်လူအဖွဲ့အစည်းတွေကတိုက်တွန်းပြောကြားထားပါတယ်ခင်ဗျာ။